အမေရိကန်သမ္မတဘရက်အိုဘားမားကအင်ပီရိုရဲ့အိုဘယ်ရုံးခန်းမှာဒီကနေ့တနင်္ဂနွေနေ့ညမှာရှာရှာပါပါမိန့်ခွန်းပြောမယ့်အထင်မှာတော့သူ့ရဲ့ထိတ်တန့်ဦးစားပေးအဖြစ်အမေရိကန်ပြည်သူတွေလုံခြုံဘေးကင်းဖို့ဆောင်ရှောက်ပေးရင်အဓိကထားပြောကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပွားခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကလူအများပြားတေဆုံးခဲ့ရတဲ့သက်နတ်ပစ်ခတ်မှုရဲ့နောက်ဆုံးစုံစမ်းစစ်ဆေးရရှိတဲ့အခြေအနေတွေကိုလည်းပြောမှာဖြစ်ပြီးကျေပြန့်လာတဲ့အကြမ်းဖက်ချင်းချောက်မှုနဲ့ဘလို့ခြေမုံကြမလဲဆိုတာကိုလည်းဆွေးနွေးပြောဆိုမယ်လို့ပြောခွင့်ရတဦးကပြောပါတယ်အမေရိကန်သမ္မတတွေရဲ့အရေးကြီးဆုံးမိန့်ခွန်းတစ်ချို့ပြောဖို့စီစဉ်ထားတာဖြစ်တဲ့ Imperial Oval ရုံးခန်းကနေဒီကနေ့တနင်္ဂနွေနေ့ညသမ္မတအိုဘားမားသူ့သက်တမ်းအတွင်းမှာတတိယအကြိမ်မြောက်မိန့်ခွန်းပြောမှာဖြစ်ပါတယ်။2010ပြည်နှစ်အီရန်နိုင်ငံတွင်အမေရိကန်စစ်ဆင်ရေးတွေအဆုံးသတ်ပြီးဆိုတာကိုလေဒီ Oval ရုံးခန်းကိုအသုံးပြုပြီးတော့ကြီးညာခဲ့တာဖြစ်ပါတယ်။လူပေါင်း14ဦးသေဆုံးပြီး22ဦးလို့ဒဏ်ရာရခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုကဒေတာဆရာအစိုးရဝန်ထမ်းတွေစုစည်းကြတဲ့အခမ်းအနားတစ်ခုမှာအမေရိကန်နိုင်ငံဘွားဆာအီရစ်ဝမ်ဖာရော့ခ်နဲ့သူ့ရဲ့ပါကစ္စတန်နိုင်ငံသားဇနီးဆယ်ဆာဖီမာလစ်တို့ဘာကြောင့်ဝင်ရောက်ပြစ်ခတ်တပ်ဖြတ်ကြတယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဆက်လက်စုံစမ်းစစ်ဆေးနေပါတယ်။မနေ့စနေနေ့တုန်းကတော့ပြစ်ခတ်မှုမှာအသုံးပြုခဲ့တဲ့တိုက်ခတ်ရေး rifle တနက်နှစ်လက်ကိုဝယ်ယူခဲ့သူလို့ယူဆရတဲ့သူ့ရဲ့အိမ်လို့ယူဆရတဲ့ Redlands အနီးအနားကအိမ်တလုံးကိုအာနာပိုင်တို့ဝင်ရောက်စီးနင်းခဲ့ပါတယ်။ကဲ့ရဲ့အိမ်မှာနေတဲ့တနက်သမား Farrock ရဲ့တငယ်ချင်းလို့အိမ်နီးချင်းတွေကပြောကြဆိုကြပေမဲ့လည်းဝင်ရောက်စီးနင်းတဲ့ FBI အရာရှိတွေကတော့စီးနင်းမှုနဲ့ပတ်သက်လို့အသေးစိတ်ပြောဆိုခြင်းမရှိပါဘူး။